ရန်ကုန်တိုင်းမန္တလေးတိုင်းစကိုင်းတိုင်းကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာဝင်ကြီးချုပ်တွေဘသူတွေဖြစ်လာမလဲဆိုတဲ့အမည်စင်းတွေထွက်ပေါ်နေပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတရားဝင်ထုတ်ပြန်တာတွေမရှိသေးပါဘူး။ရန်ကုန်တိုင်းဒေသကြီးဝင်ကြီးချုပ်နေရာအတွက်ဦးဖြိုးမင်းသိန်း၊စကိုင်းတိုင်းဒေသကြီးဝင်ကြီးချုပ်နေရာအတွက်ဒေါက်တာမြင့်နိုင်၊မန္တလေးတိုင်းဒေသကြီးဝင်ကြီးချုပ်နေရာအတွက်ဒေါက်တာစော်မြင့်မောင်၊ရခိုင်ပြည်နယ်ဝင်ကြီးချုပ်နေရာအတွက်ဦးညီပူနဲ့ကရင်ပြည်နယ်ဝင်ကြီးချုပ်နေရာအတွက်ဒေါ်နန်းခင်ထွေးမြို့တို့နာမည်ထွက်နေရပါတရားဝင်သတင်းထုတ်ပြန်တဲ့အခါထွက်ပေါ်နေတဲ့သတင်းတွေကွဲလွဲမှုမရှိနိုင်ဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးကျော်ခင်ကပြောပါတယ်
2008ခုနှစ်အထုပ်ပုံကြီးကသမရတိုင်းခံလို့ရတယ်လေအဲ့တော့ဘာလို့ဖြစ်မလဲဆိုတော့ NLD ကအထုပ်ရေးအနိုင်လုပ်မယ်ဆိုတော့ NLD ကပဲခတ်မှာပေါ့များသောအားဖြင့်တော့ NLD ကခတ်တဲ့ဝန်ကြီးချုပ်တွေပဲဖြစ်မှာပေါ့အထုပ်နိုင်တဲ့ NLD မှာလည်းရှိတာပဲလေနော်သူတို့လေတိတိကျကျရဲ့သတင်းတွေကထွက်နေတဲ့ဟာတွေကအဲ့ဒီထွက်နေတဲ့သတင်းတွေကလည်းတိတ်တော့ကွာမှာမဟုတ်ဘူးလေလက်တွေ့ဖြစ်လာတာနဲ့
လက်ရှိအချိန်မှာတိုင်းပြည်လုံခြုံရေးအရာအရေးကြီးတဲ့ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တွေရဲ့ဝန်ကြီးချုပ်တာဝန်တွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကရွေးချယ်သူတွေကိုတက်မတော်ဘက်ကလက်ခံပါမလားဆိုတဲ့အမြင်တွေလည်းရှိနေပါတယ်။ဒါ့အပြင်သက်ဆိုင်ရာပြည်နယ်တွေကတိုင်းရင်းသားနိုင်ငံရေးပါတီတွေကလည်းလက်ခံပါမလားဆိုတဲ့အမြင်တွေရှိနေပါတယ်။ရခိုင်ပြည်နယ်မှာဆိုရင်ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကသူတို့ပါတီကိုဦးဆောင်မှုမပေးရင်အတိုက်ခံပါတီအဖြစ်ရပ်တည်သွားမယ်လို့ပြောထားပါတယ်။အဲ့ဒီလိုတောင်းဆိုမှုတွေရှိပေမဲ့ NLD ပါတီကပေးမှသာဝင်ကြီးချုပ်နေရာကိုရရှိမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးမျိုးကျော်ကပြောပါတယ်
ဒီ2008ဖွဲ့စည်းပုံရဆိုရင်ပြည်ထောင်စုမှနေပြီးတော့ဖြစ်လာတဲ့အစိုးရပေါ့နော်တနည်းအားဖြင့်ပြောရင်သမထကပဲဝင်ကြီးချုပ်ကိုခန့်အပိုင်ခွင့်ရှိတာဟုတ်ပြည်နယ်မှာဘလောက်ပဲနိုင်နိုင်အဲ့ဒီဟာကိုသူတို့ကအထက်မတွေ့ဘူးလေအဲ့ဒီဟာတော့ပြည်ထောင်စုမှဖြစ်တဲ့သမထရဲ့အလိုကျတာပြည်နယ်မှာဝင်ကြီးချုပ်ဖြစ်လာမယ်ဝင်ကြီးချုပ်ကသာသူ့အစိုးရအဖွဲ့ကိုပြည်နယ်မှာရွေးချယ်ပြီးတော့အဲ့ဒီသမထရဲ့ support team ရှာနေထားပြီးတော့ပြည်နယ်အစိုးရဖွဲ့ရမယ်ဆိုတဲ့ဟာမျိုးဖွဲ့စည်းပုံကရှိနေတာပေါ့ပြီးတော့ဒီဖွဲ့စည်းပုံရဆိုရင်ကျွန်တော်တို့အနေနဲ့ဖြည့်နိုင်ရှင်အင်မတန်နဲတာပေါ့ဗျာဘုဖွဲ့ကနေပြီးပေးမှကိုရမယ်ကိစ္စမျိုးဖြစ်တာပေါ့
တိုင်းဒေသကြီးနဲ့ပြည်နယ်အသီးသီးရဲ့ရွေးကောက်ပွဲရလဒ်ကိုကြည့်မယ်ဆိုရင်ရခိုင်ပြည်နယ်လွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်34ယောက်ရှိတဲ့အနက်ရခိုင်မျိုးသားပါတီကကိုယ်စားလှယ်22ယောက်အများဆုံးပါဝင်နေပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က8ယောက်နဲ့စံခိုင်ဖွံ့ဖြိုးရေးပါတီက3ယောက်ပါဝင်နေတာဖြစ်ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်တွေကိုနိုင်ငံတော်သမ္မတကသာဓာတ်ရိုက်ခန့်အပ်ခွင့်ရှိတဲ့အတွက် NLD ပါတီကသာခန့်အပ်ခွင့်ရှိမှာဖြစ်ပါတယ်။ဒါအပြင်ရှမ်းပြည်နယ်လွှတ်တော်မှာဆိုရင်လေလွှတ်တော်ကိုယ်စားလှယ်52ယောက်ရှိတဲ့အနက်စံခိုင်ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်32ယောက်အများဆုံးပါဝင်ပြီးရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်24ယောက်နဲ့ဒုတိယအများဆုံးပါဝင်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်21ယောက်နဲ့တတိယနေရာမှာရှိနေတာဖြစ်ပါတယ်အဲ့ဒီလိုတက်မတော်တိုင်းရင်းသားနဲ့ NLD ပါတီကြားညှိနှိုင်းဖြည့်ရှင်းမှုခက်ခဲတဲ့နေရာတွေမှာပြည်သူလူထုရဲ့သဘောထားနဲ့ဝင်ကြီးချုပ်တွေကိုခန့်အပ်ထားတဲ့လို့နိုင်ငံရေးလေးလာသုံးသက်သူစာရေးဆရာတန်းဆိုးနိုင်ကပြောပါတယ်
အခုကအမျိုးသားပြန်လည်တင်ပြရေးသဘောနဲ့လုပ်နေကြတာကိုဒီလိုတက်တနာဖြစ်တဲ့နေရာမျိုးတွေမှာဒီလိုညှိနှိုင်းတာကောင်းပါတယ်ဒါပေမဲ့လူထုခြေခံသဘောထားတွေကိုလည်းနည်းနည်းထောက်ထားတဲ့လို့ချင်တယ်ဥမာဆိုကြပါစို့နော်ရခိုင်ဆိုလို့ရှိရင်ရခိုင်မျိုးသားပါတီကဝေးမောင်တို့ကသူတို့ကိုတကယ်လို့ဖောက်ခွင့်မပေးလို့ရှိရင်ဝင်းကြီးရောက်ဖောက်ခွင့်မပေးဘူးဆိုရင်အတိုက်ခံပြီးရပ်တည်မယ်ဆိုတာမျိုးတွေရှိတာပေါ့ကွာအဲ့ဒီအခြေအနေမျိုးမှာအခုကလူလူဘက်ကပြောလာတာရှိ NLD လည်းမတင်နဲ့ရခိုင်မျိုးသားဖွဲ့လည်းမတင်နဲ့သူတို့ကတိုက်တာဝင်းကြီးရောက်ဥမာမောင်အုံကိုတိုက်တယ်ဝင်းကြီးရောက်ဥမာမောင်အုံဆိုတာအရင်တော့ရခိုင်တိုင်းမှာဘူးချုပ်ဖြစ်လောက်သွားတယ်လူအုပ်ချုပ်တဲ့လူလေးစာမျိုးနှစ်ဖက်ညှိနှိုင်လို့ရှိရင်ကောင်းတာပေါ့ဒါပေမဲ့လူလူအခြေခံသဘောထားတွေကိုမထောက်ထားဘဲနဲ့လောက်ကြကိုင်းရမယ်ဆိုရင်ရရှိမှနည်းနည်းပြဿနာရှိတာပေါ့နော်ဆိုတော့အဲ့လိုထူးခြားတဲ့နေရာတွေမှာတော့ထူးခြားတဲ့အနေအထားပေါ်မှာကျွန်တော်တို့စဉ်းစားဆောင်ရွက်တာကောင်းပါ
2008ဖွဲ့စည်းပုံအခြေခံဥပဒေမှာပြည်နယ်နဲ့တိုင်းဒေသကြီးဝန်ကြီးချုပ်တွေဟာအသက်35နှစ်ပြည့်ပြီးသက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးတွေကလွှတ်တော်ကိုယ်စားလှယ်တွေဖြစ်ရမယ်လို့ဖော်ပြထားပါတယ်။လက်ရှိအချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဝန်ကြီးချုပ်စီရင်တွေကိုမထုတ်ပြန်သေးတာဟာတမတော်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကညှိနှိုင်းမှုတွေမပြီးပြတ်သေးတာကြောင့်ဖြစ်နိုင်တယ်ဆိုတဲ့အမြင်တွေလည်းရှိနေပါတယ်ရှင်။